ကချင်းပြည်နယ်ပူတာဦးမြို့နယ်ကစန္ဒပြလူငယ်၅ဦးဟာမကြသေးခင်ကဖမ်းဆီးခံရပြီးတရားစွဲဆိုခံရတယ်လို့ပူတာဦးမြို့နယ်တိရခန်ကူပရဏန်ကပြောပါတယ
်။ဖမ်းဆီးခံရတဲ့နောက်ဆုံးအခြေအနေကအခုလုံလောက်ငါးရက်မှကျန်ရုံးထုတ်ဖို့ဖြစ်သွားတယ်။တနည်းအားရုံးထုတ်ဖို့ဖြစ်တဲ့ဟာကိုနောက်ကျမှဖြစ်သွားတယ်လူငယ်၅ရောက်ပါတယ်။တို့ဆွေးကားတာကဟိုတဘာဝဘေးရေတိလေးလေးပေါ့လေ။အဲပုံမှန်တစ်ခုနဲ့ဆွေးကားရတာ။
တရားစွဲဆိုခံရသူလူငယ်၅ဦးဟာဖေဖော်ဝါရီလတရက်နေ့ကတမတော်ကနေနိုင်ငံတော်ရဲ့အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းကန့်ကွက်ဆန္ဒပြခဲ့ရာကနေအဖမ်းခံရတယ်လို့ကူပရဏန်ကဆက်ပြောပါတယ
်။အဖမ်းကြီးခံရတာသူတို့ကကောင်းဆောင်တည်တတ်တော့မဟုတ်ဘူးဗျာ။အမှန်ဆိုတော့ညီပတ်ချင်းတူတဲ့လူတွေလမ်းပေါ်ထွက်တာပဲ။ဒါပေမဲ့ဆက်ကချင်းလုပ်တဲ့နေ့မှာသူတို့ကတော့ကိုင်ပြီးတော့ဟော်ရာပေါ့လေ။ဟော်တဲ့လူတွေကသူတို့ကဆွဆဲပြီးတော့ဆန်ဝရန်ထုတ်လိုက်တယ်။အဲ့ဒါထုတ်လိုက်တဲ့သူတို့ကတည်တာနဲ့ချက်ချင်းပိတ်ဆောင်တာပေါ့။သူတို့အိမ်မှာလည်းနေဘူးပေါ့။တော့မှနေခဲ့တဲ့ဟာကိုဘယ်လိုတည်လဲရောမတည်ဘူး။ရေးလည်းမပါဘူးနဲ့စစ်တပ်နဲ့အဖမ်းခံရတာပေါ့
။ပူရာဦးကျင်းတောင်မှာဖမ်းဆီးခံရတဲ့လူငယ်၅ဦးကတော့ကိုလစွန်အောင်တီ၊ကိုစင်ဝါ၊ကိုမလောင်ဖေနှောင်းအောင်၊ကိုစန်ထရန်စိန်နဲ့ကိုဖုံရော့ဖီနန်တို့ဖြစ်ကြပြီးသူတို့ရဲ့မိသားစုဝင်တွေနဲ့တွေ့ခွင့်မရဘူးလို့ဆိုပါတယ်။လက်ရှိကချင်ပြည်နယ်မှာလည်းဆန္ဒပြခေါင်းဆောင်တွေကိုလုံခြုံရေးဖွဲ့တွေကနေရှာဖွေဖမ်းဆီးမှုတွေရှိနေတယ်လို့ပြည်ချင်းနယ်မြို့ခံမလူလူမိုင်ကပြောပါတယ်
။ကချင်ပြည်နယ်ဘက်မှာဖမ်းဆီးဘယ်လောက်ရှိလဲဆိုတော့ဒီနေ့ကြီးနားမှာတော့ဟိုတနေ့ကဖမ်းနေဖမ်းနေဆိုတဲ့ဟာတွေအားလုံးကိုပြန်လွတ်ပေးတယ်။ဒါပေမဲ့မန္တလေးတောင်တိုင်းကအရှင်ပြည်နယ်ဝန်ထောက်တော့ဒီနေ့ချင်းတီမလွတ်ပေးသေးဘူး။ပြီးတော့ရှိခွေမှာလားလိုက်ဖမ်းတာရှိရယ်။နမတိမှာလိုက်ဖမ်းနေရတယ်ရှိတယ်။ဒါပေမဲ့မဖမ်းနိုင်ဘူး။အဲအိမ်ကြီးမှာလိုက်စစ်တာလည်းရှိတယ်။
မနေ့ကလည်းနေပြည်တော်မှာနှစ်ငါးလုံးလူစုလှုပ်ရှားမှုအဖြစ်စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လူစုလူဝေးကိုစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးဖြိုခွင်းခဲ့ရမှာအ ਨੇ ဆုံးလူနေရာနီးပါးခန့်ဖမ်းဆီးခံခဲ့ရပါတယ်။နိုင်ငံရေးကျင်းသားများ၊ကုညီဆောက်ဆောင်ရေးအသင်း AAPP ရဲ့မှတ်တမ်းပြုချက်များအရတမတော်ကနေနိုင်ငံတော်ရဲ့အာဏာကိုထိန်းသိမ်းခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကနေယနေ့ချိန်ထိစုစုပေါင်းဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခြင်းခံရသူ684ဦးထိရှိခဲ့ပြီး၎င်းတို့ထဲကထောင်ဒဏ်ချမှတ်ခြင်းခံရသူ4ဦး၊ဖမ်းဝရမ်းနဲ့အမှုဖွဲ့ခံရသူ34ဦး၊အမှုဖွဲ့ခြင်းခံရသူ3ဦးနဲ့ပြန်လည်လွတ်မြောက်လာသူ48ဦးရှိခဲ့တယ်လို့မနေ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။